Christmas နဲ့နှစ်တကူအားလိုက်ရဲ့ခေးသွားရာသီကိုရောက်နေပြီပဲ။လင်းဝင်တန်းတွေ Omicron ကိုပစ်ပိုးကူးစက်မှုအတွက်တိုးနေတဲ့အတွက်အဓိကလေကြောင်းလိုင်းအနည်းဆုံး၃ခုမှာဒါဇင်နဲ့ချီတဲ့လေယုံစီးဆင်တွေကိုဖျက်သိမ်းပစ်ခဲ့ရပါတယ်။ Germany ချင်းဆိုင်လော့တန်ဆန်လေကြောင်းလိုင်းကသူတို့ရဲ့လေယုံမှုအများအပြားချားလာခွင့်တင်တဲ့အတွက်ဒါဇင်နဲ့ချီတဲ့လေကြောင်းစီးဆင်တွေကိုဖျက်သိမ်းပစ်ခဲ့ရတယ်လို့တောက်ကြနေမှာပြောပါတယ်။ခီးသွားရာသီအတွက်ဝန်တန်းတွေတိုးပြီးချထားတဲ့ဂျာကပဲအမေရိကန်နိုင်ငံ Houston, Boston နဲ့ Washington မြို့တွေကိုပြန်တန်းတဲ့စီးဆင်တွေကိုဖျက်သိမ်းခဲ့ရတယ်လို့ပြောပါတယ်။American ချစ်ဆိုင် Delta နဲ့ United လေကြောင်းလိုင်းတွေကလည်းသူတို့ရဲ့ဝန်ထမ်းတွေ Omicron COVID-19 ကူးစက်ခံရတဲ့အတွက် Christmas အကျိုးထောက်ခံမဲ့ season တချို့ကိုဖျက်သိမ်းခဲ့ရတယ်လို့ပြောပါတယ် United လေကြောင်းလိုင်းက season 169ခုနဲ့ Delta လေကြောင်းလိုင်းက season 129ခုကိုဖျက်သိမ်းခဲ့ရတာဖြစ်ပါတယ်ခီးတယ်တို့ season နဲ့အဆင့်တရအတက်နိုင်ဆုံး season တင်းတယ်လို့လည်းလေကြောင်းလိုင်းတွေကပြောပါတယ် COVID-19 ကူးစက်မှုတိုးလာနေတာနဲ့အမျှစေယုံတွေရဲဌာနတွေကုန်တိုက်တွေနဲ့တခြားအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာဝန်ထမ်းတွေအပြည့်တာဝန်ယူနိုင်လို့အတွက်ဌာနအများပြားကရုန်းကန်နေကြတာပါ Spain နဲ့ Britain ပါဝင်နိုင်ငံအများပြားမှာဝန်ထမ်းမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရတာကြောင့် COVID-19 အတွက် Quarantine လုပ်ဖို့အစိုးရရဲ့တတ်မှတ်တဲ့ရက်ကိုပြင်ဆင်လာလျှော့ချတာတွေလုပ်နေရပါတယ် American နိုင်ငံမှာလည်းကျတဲ့ပြည်နေကလည်း COVID-19 အတွက်တရားခွင့်ရတဲ့စီကံကိုကျန်းမာရေးလုပ်သားတွေအတွက်ရက်လျှော့ချတတ်မှတ်ပေးဖို့ပြင်ဆင်ခဲ့တာပါ